Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ် March 30ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ဆမ်မိုးဝေပါခင်ဗျာအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမန်နန္ဒာချန်နယ်တူတင်ပြပေးမှာဖြစ်ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့အတွက်အီရန်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ဆက်လက်ကြိုးပမ်းနေကြပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့အထူးရည်ကောက်ပွဲမဲပေးမှုတွေပြုလုပ်ခဲ့ပြီးတော့အနိုင်ရှုံးမှုရလဒ်ကိုဒီနေ့တင်းနှင်းလာနေမှာသိရဖို့ရှိတယ်လို့ဆိုပါတယ်တူနီးရှားနိုင်ငံမှာပြုလုပ်တဲ့အကြမ်းဖက်မှုစန့်ကျင်ရေးလမ်းလျှောက်ချီတဲ့ပွဲကိုပြင်သစ်သမ္မတအီတလီကောင်းဆောင်တွေအပါအဝင်နိုင်ငံကောင်းဆောင်တွေပါဝင်ဆင်နွှဲကြပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့တခြားသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာတော့တိုင်းရင်းသားလက်တိုင်းရင်းသားပိုင်လေယာဉ်တွေကိုအစိုးရနဲ့စစ်တပ်ကအတင်းအဓမ္မသိမ်းယူပြီးကိုကျိုးစီးပွားလုပ်ကင်နေကြောင်းလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကအစီအခံထုတ်ပြန်လိုက်ပါတယ်ဒီပေါ်မှာလူခွင့်ရေးဥပဒေပညာရှင်တွေရဲ့သုံးသပ်ချက်ကဘယ်လိုရှိပါသလဲ
ကျားတော်မြန်မာနိုင်ငံတနိုင်ငံလုံးနဲ့ခြုံကြည့်မယ်ဆိုတော့ဒီလေယာဉ်မြေအသိခံတဲ့ပြဿနာဒီနေ့အဓိကပြဿနာပဲဖြစ်တော်လဲဒီဟာဒီရကြဖြစ်ရင်းခေါ်တယ
်လူခွင့်ရေးရှင်နေကြီးဦးအောင်သိန်းပြောတာပါသတင်းအစီအစဉ်ပြီးမှအပြည့်စုံတင်ဆက်မှာပါရှင်ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ချင်းတီနယ်ဝန်ကြီးချုပ်နဲ့တွေ့ဆုံမေးမြန်းထားတာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်နဲ့မနန္ဒာချန်တို့ကပြပြပါအောင်ရှင်
အီရန်နိုင်ငံရဲ့နျူကလ িয়ার ထုတ်လို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ကန့်သက်ချက်ချမှတ်ရေးသဘောတူညီချက်ရရှိဖို့အတွက်အီရန်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ဆက်လက်ပြီးတော့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့နောက်ဆုံးသဘောတူညီမှုရတဲ့အဆင့်ကိုတော့မရောက်နိုင်သေးပဲဖြစ်နေပါတယ်။ဆွစ်ဇာလန်နိုင်ငံလူဇိန်းမှာတန်တမာနေတွေ့ဆုံနေကြရမှာအီရန်နိုင်ငံအနေနဲ့နျူကလ িয়ার တန့်စင်ရမှာအသုံးပြုတဲ့ဗဟိုခွာစက်အရေအတွက်ကို6000အောက်မှာထားရှိဖို့နဲ့တန့်စင်ထားပြီးသားယူရေနီယံအများစုကိုရုရှားနိုင်ငံကိုပို့ထားဖို့ဆန္ဒရှိတဲ့အကြောင်းသဘောထားပြသခဲ့တယ်လို့ဆိုပါတယ်။အပြန်အလှန်အားဖြင့်အီရန်ရဲ့ညှိနှိုင်းဆွေးနွေးမှုမှာပါဝင်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကအကန့်အသတ်နဲ့အီရန်နိုင်ငံရဲ့ကျန်းမာရေးအတွက်ရည်ရွယ်လှုပ်ဆောင်နေတဲ့ Fordo လို့ခေါ်တဲ့မြေအောက်နျူကလ িয়ার စမ်းသပ်ရေးလုပ်ငန်းခွင်ကိုအနီးကပ်စောင့်ကြည့်ပြီးတော့ခွင့်ပြုပေးဖို့စဉ်စားသုံးသပ်နေတယ်လို့သိရပါတယ်။လာမယ့်အင်္ဂါနေ့မှာနောက်ဆုံးထားပြီးတော့သဘောတူညီမှုရရှိဖို့အတွက်တတ်မှတ်ထားပြီးအီရန်နဲ့အင်အားကြီး6နိုင်ငံတို့ဆွေးနွေးနေကြရမှာအငင်းပွားစရာကိစ္စတစ်ခုဆက်လက်ရှိနေစေရှိတယ်လို့ဆွေးနွေးပွဲကိုလေ့လာစောင့်ကြည့်နေတဲ့အရာရှိတွေကပြောပါတယ်။ဂျာမနီနိုင်ငံသားဝန်ကြီးကတော့ဆွေးနွေးပွဲရဲ့အနေအထားဟာအလွန်ကောင်းမွန်နေကြောင်းပြောပေမဲ့သဘောတူညီမှုရရှိဖို့အတွက်ခုံပြန်ကြော်လွှားလုပ်ရမှာတွေကြံနေသေးတယ်လို့သတိနဲ့ပြောဆိုလိုက်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲမဲရလဒ်ကိုအစောဆုံးဒီကနေ့မနက်ပိုင်းလောက်မှာသိရနိုင်တယ်လို့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတနင်္ဂနွေနေ့ညနေပိုင်းကအရေးအမွေပြောဆိုခဲ့ပါတယ်။စနေနေ့တုန်းကမမျှော်လင့်ပဲအခက်အခဲတချို့နဲ့နှောင့်နှေးကြမ်းကြာမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယမြောက်နေ့ဖြစ်တဲ့တနင်္ဂနွေနေ့မဲပေးမှုတွေအဆုံးသတ်ချိန်မှာပဲရုံးမြင့်တန်ကြားကတဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့တာပါ။တခြားနေရာတွေမှာမဲယုံတွေပိတ်တဲ့အချိန်ပြည်내နှစ်ခုမှာပဲမဲရလက်တွေကိုသိရသေးတယ်လို့သူကပြောဆိုခဲ့ပါတယ်ရွေးကောက်ပွဲမှာသမ္မတ Goodluck Jonathan ကအတိုက်ခံစစ်ခေါင်းဆောင်ဟောင်း Muhammadu Buhari ကိုနဲ့ရှင်ပြိုင်ရွေးခန့်နေခဲ့တာဖြစ်ပါတယ်အသက်59နှစ်အရွယ်သမ္မတ Jonathan နဲ့သူ့ရဲ့ပြည်သူ့ Democratic Party ဟာဆိုရင်အသက်82နှစ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီး Buhari နဲ့ APC Party တို့ရဲ့စိန်ခေါ်မှုနဲ့အကြီးအကျယ်ရင်ဆိုင်နေရတာဖြစ်ပါတယ်
အီရန်ကကြောတော့နောက်ခံပေးထားတဲ့ဟော်တီတပုံတွေတင်ပိတ်ထားတဲ့နယ်မြေတွေကဆုတ်ခွာပေးပြီးတော့လက်နက်ချတာမျိုးမရှိသေးမချင်းဆော်ဒီအာရေဗျားကဥဆောင်ပြီးတော့ယီမန်နိုင်ငံကိုလေကြောင်းကတိုက်ခိုက်နေမှုတွေကိုရပ်ဆိုင်းမှာမဟုတ်ဘူးလို့အာရဗ်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။တမရအက်ရာဘူမန်ဆော့ဟာဒီခေါင်းဆောင်နဲ့ယီမန်နိုင်ငံရဲ့တရားဝင်အသိမှတ်ပြုထားတဲ့အစိုးရပြန်လည်အုပ်ချုပ်ရမယ်လို့အာရဗ်အဖွဲ့ချုပ်ရဲ့အတွေ့အမှုနာဘီလ်အလ်အာရဘီကပြောဆိုပါတယ်။ယီမန်နိုင်ငံမှာဗျံမဒါတွေဖြစ်နေတာကိုတွေ့ကြရပြီးဖြစ်တယ်ကျွန်တော်တို့အနေနဲ့ရင်ဆိုင်ဖို့လိုအပ်တာတွေအားလုံးကိုလှုပ်ဆောင်မှာဖြစ်တယ်လို့တနင်္ဂနွေနေ့အီဂျစ်နိုင်ငံမှာကျင်းပတဲ့အရက်ထိတ်သီးညီလာခံပြီးဆုံးချိန်မှာအာရဗီကပြောဆိုလိုက်တာဖြစ်ပါတယ်။ညီလာခံကိုတက်ရောက်ကြတဲ့အရက်ခေါင်းဆောင်တွေကဒေတာရင်းလုံခြုံရေးကိုတစားတစားချင်းချောက်လာနေမှုကိုကင်တွဲဖြည့်ရှင်းမှုအတွက်ပူးတွဲတပ်ဖွဲ့ဖွဲ့စည်းရေးကိုသဘောတူညီခဲ့ပါတယ်။ တပ်ဖွဲ့ဖွဲ့စည်းဖို့အတွက်ဘလို့ရေးဆွဲမယ်ဘလို့ဖွဲ့စည်းကြမယ်ဆိုတဲ့လုပ်ငန်းစဉ်တွေကိုလပိုင်းအတွင်းထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့အာရက်ကဘာမှာပေါင်းစည်းတပ်ဖွဲ့ထူထောင်ဖို့နောက်ဆုံးအကြိမ်ကြိုးစားခဲ့တဲ့ကတော့မအောင်မမြင်ဖြစ်ခဲ့ရပါတယ်။
အစိုးရဝါဒကိုရှုံချတဲ့အနေနဲ့တူနီးရှားနိုင်ငံမြို့တော်လမ်းမတွေပေါ်မှာလူပေါင်းထောင်နဲ့ချီစုဝေးဆန္ဒပြခဲ့ကြတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားသားခရီးသွားတွေကိုပြစ်မှတ်ထားတဲ့အမျိုးသားပြတိုက်စီးနှင်းတိုက်ခိုက်မှုမှာအ धिक တန်တရားရှိသူကိုတုတ်တင်နိုင်ခဲ့တယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အယ်ဂျီးရီးယားနိုင်ငံနဲ့နက်ဆက်နီဂက်ဆာဒေသမှာစနေနေ့နှောင်းပိုင်းကအကြမ်းဖက်သမားတွေအပေါ်စစ်စင်ရေးတစ်ခုအတွင်းတခြား၈ယောက်နဲ့အတူ About Sock Lock Man လဲတေဆုံးသွားခဲ့တဲ့အကြောင်းတူနီးရှားသတင်းဌာန TAP ကနေပြောဆိုခဲ့ပါတယ်။နိုင်ငံသား21ယောက်နဲ့တူနီးရှားရဲအရာရှိတဦးသေဆုံးခဲ့ရတဲ့မတ်လ18ရက်နေ့ကဘာလို့ပြားတိုက်တိုက်ခိုက်မှုကိုမြောက်အာဖရိကမှာရှိတဲ့ Al-Qaeda အဖွဲ့ကွဲနဲ့ဆက်နွယ်မှုရှိတဲ့ Lockman ရဲ့အဖွဲ့ကနေလှုပ်ဆောင်ခဲ့တာလို့လည်းတူနီးရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။တိုင်းပြည်တွင်းမှာအစွန်းရောက်အကြမ်းဖက်မှုတွေကိုစန့်ကျင်တဲ့အနေနဲ့တနင်္ဂနွေနေ့ကတော့ထောင်ပေါင်းများစွာသောတူနီးရှားပြည်သူတွေဟာတူနစ်မြို့တော်ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။အစိုးရရုံးဆိုင်ရာဘတ်East ဆာရုံးကနေအမျိုးသားပြတိုက်ရှိရာအထိချီတက်ပွဲကိုတော့တူနီးရှားခေါင်းဆောင်တွေနဲ့အတူပြင်သစ်နဲ့အီတလီအပါအဝင်နိုင်ငံတော်တော်များများကခေါင်းဆောင်တွေလည်းပါဝင်ဆင်နွှဲခဲ့ကြပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်တပ်မတော်အမှတ်5ဗျူဟာလက်အောက်ခံစစ်ကြောင်းနဲ့မြန်မာအစိုးရတပ်ရဲ့တပ်ရင်း289လက်အောက်ခံအဖွဲ့တွေရခိုင်ပြည်နယ်ပလောဝရဲ့အနောက်ဖက်ကြောက်တော်မြို့ရဲ့မြောက်ဖက်မှာစနေနေ့ကတွေ့ဆုံတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနှစ်ဖွဲ့ကြားမှာအဲ့ဒီဒေသတွေမှာပထမအဦးဆုံးချင်းတွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲစတင်ဖြစ်ပွားချိန်ကညတကောင်ရံအချိန်မှာပြည်ပြည်မနက်9နာရီခွဲလောက်ထိဂျူကြားဂျူကြားတိုက်ပွဲလေးတွေဆက်လက်ပြီးတော့9ချိန်လောက်ဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်က VOA ကိုပြောပါတယ်အစိုးရတပ်ဖက်ကရဲဘော်နှစ်ဦးကိုရခိုင်ကဖမ်းဆီးရမိထားပြီးအစိုးရတပ်ဖက်ကအရာရှိတဦးနဲ့ရဲဘော်တဦးကြာဆုံးတယ်လို့သတင်းရရှိကြောင်းလဲရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ကပြောပါတယ်ဖွဲ့စည်းခဲ့တာ6နှစ်တက်တန်းရှိပြီဖြစ်တဲ့ရခိုင်တပ်မတော် AA ဟာမြန်မာပြည်မြောက်ပိုင်းမှာအခြေစိုက်ပြီးတော့လက်ရှိကိုကန့်ဒေသတိုက်ပွဲတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တွေဘက်ကနေပြီးတော့ကူညီတိုက်ခိုက်ပေးနေပါတယ်ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲဖြစ်ခဲ့တယ်လို့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်အရှေ့ပိုင်းကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့ရှန်ခုတ်တန်ဒေတာကစခန်းကိုလည်းမြန်မာတပ်မတော်ကဒီကနေ့မှပဲတိခမခင်ဗျာမနေ့ကပဲအင်အားသုံးပြီးတော့ထိုးစစ်ဆင်ခဲ့တယ်လို့ကိုကန့်လက်နက်ကင်တပ်ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောဆိုပါတယ်ကိုကန့်ဒေတာတိုက်ပွဲတွေဟာနှစ်လနီးပါးရှိတာပြီးဖြစ်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တာမိုးငယ်နယ်ခွဲဘက်မုံစီကျေးရွာတွေမှာမြန်မာတပ်မတော်ကမနေ့ကထိုးစစ်ဆင်ခဲ့တယ်လို့သိရပါတယ်
apps တောင်တန်းပေါ်မှာလေရင်ကိုတမင်တက်တက်ပြတ်ကြအောင်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ German Wings လေကြောင်းလိုင်းကတွဲဘက်လေရင်မှုဟာဆက်ရောဂါကူဆရာဝန်တွေနဲ့ကုသမှုခံယူနေရတဲ့အပြင်အမြင်အာရုံချွတ်တဲ့ပြဿနာတွေလည်းရှိနေနိုင်တယ်လို့ German သတင်းစာတစ်စောင်ကတနင်္ဂနွေနေ့မှာပဲဖော်ပြလိုက်ပါတယ်အသက်28နှစ်အရွယ်တွဲဘက်လေရင်မှု Andreas Lubis ဟာမျက်လုံးအမြင်လွာယောဂါကြောင့်မျက်စိကွယ်မှာစိုးရိမ်နေတယ်ဆိုတဲ့အထောက်အထားတချို့ကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တယ်လို့ဂျာမန်သတင်းစာ BN Sonntag မှာဖော်ပြခဲ့တာပါ Lupus အိမ်မှာတောက်ကြနေကရှာဖွေတွေ့ရှိခဲ့တဲ့အထောက်အထားတွေအရကျန်းမာရေးပြဿနာတွေနဲ့လိုအပ်တဲ့ကုသမှုတွေခံယူနေရတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းအစိုးရရှေ့နေတွေကပြောဆိုထားကြပါတယ်ဆေးယောဂါဝေဒနာအတွက်ကုသမှုခံယူနေရတဲ့အထောက်အထားကိုလည်းရဲတပ်ဖွဲ့ကတွေ့ရှိထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတနင်္ဂနွေနေ့ကအသေခံဘုံခွဲတိုက်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ3ယောက်သေဆုံးပြီးတော့10ဦးထက်မနည်းဒဏ်ရာရရှိသွားပါတယ်။ထိခိုက်သေဆုံးသူတွေအားလုံးဟာအရက်သားတွေဖြစ်ကြပြီးတော့သေဆုံးတဲ့ထဲမှာကလေးတစ်ယောက်ပါဝင်တယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောပါတယ်။ပြည်သူတွေဟာအဲ့ဒီဒေသတွေမှာအငင်းပွားစရာကိစ္စတစ်ခုကိုဖြေရှင်းဖို့အတွက်အာဖဂန်ဥဒေပြူလွှတ်တော်အမတ်ဂူပါချာမာဂျီဒီရဲ့နေအိမ်မှာစုဝေးနေကြတဲ့အချိန်အသေခံဘုံခွဲသူကလမ်းလျှောက်ဝင်လာပြီးတော့ဖောက်ခွဲသွားတာဖြစ်တယ်လို့မြင့်မြင့်တပ်သေးတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိတဲ့အထက်မှာဥဒေပြူလွှတ်တော်အမတ်လည်းပါဝင်တယ်လို့ဆိုပါတယ်။ Direct from Washington The Voice of America
VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့မနနာချန်တို့ကပြောပြသွားတာပါရှင်။အခုတော့မြန်မာနိုင်ငံမှာလေယာမြေတွေအတင်းအဓမ္မသိမ်းခံနေရတာကိုလေ့လာထားတဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာအကြောင်းပြောပြမှာပါရှင်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းတိုင်းရင်းသားပိုင်လေယာမြေတွေကိုအစိုးရနဲ့စစ်တပ်ကသိမ်းဆည်းပြီးစီးပွားဖြစ်လေယာစိုက်ပျိုးဖို့အတွက်ပုဂ္ဂလိကလုပ်ငန်းရှင်တွေကိုပြန်လည်ငှားရမ်းခဲ့တယ်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကပြောလိုက်ပါတယ်။လေယာဉ်ဧကအများဆုံးတိမ့်ပိုက်ခဲ့ခြင်းဟာ2006ခုနှစ်ကဖြစ်ပြီး2013ခုနှစ်အကုန်မှာစုစုပေါင်းတိမ့်ဆဲပြီးငှားရမ်းခဲ့တဲ့လေယာဉ်ဧကပေါင်း5တန်းကျော်ရှိတယ်လို့အစိုးရကန်စာမှာဖော်ပြထားပါတယ်။ Gans Cronies and Crops ဆိုတဲ့ခေါင်းစဉ်နဲ့ Global Witness ကမြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာအစိုးရနဲ့စစ်တပ်ကလေယာဉ်တွေအဓမ္မတိမ့်ယူခဲ့တာတွေကိုလေ့လာပြီးမတ်လ26ရက်နေ့ကအစိုးရကန်စာထုတ်ပြန်ခဲ့တာပါ။အရှေ့မြောက်ပိုင်းတိုင်းဒေသဒေသမှာ2005ခုနှစ်နဲ့2006ခုနှစ်အတွင်းစစ်တပ်ကနေလေယာဉ်မြေဧကတန်းနဲ့ချီပြီးအတင်းအဓမ္မတင်ဆဲခဲ့ပြီးနောက်စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်ငှားရမ်းပြီးအမျက်အစွန်းတွေယူခဲ့တယ်လို့အစိုးရကန်စာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကလေယာဉ်မြေတော်တော်များများကိုစစ်တပ်ကသူတို့ရဲ့ကိုကြိုးခံစားဖို့အတွက်အတင်းအဓမ္မတင်ပိုက်ပြီးစီးပွားရှာနေတဲ့ကိစ္စတွေကိုလွှတ်တော်မှာတင်ပြဆွေးနွေးခဲ့ပေမဲ့ဖြေရှင်းမပေးနိုင်သေးဘူးလို့လူခွင့်ရေးရှိနေကြီးဦးအောင်သိန်းကပြောပါတယ်
။မြန်မာနိုင်ငံတနင်္ဂနွေလုံးနဲ့ခြုံကြည့်မယ်ဆိုရင်တော့ဒီလေယာဉ်မြေသိမ်းခါတဲ့ပြဿနာဒီနေ့အဓိကပြဿနာပဲလွှတ်တော်လည်းဒီဟာကိုကြီးကြပ်ဖြေရှင်းဆောင်ရွက်ပေးနိုင်ရေမရှိသလိုအစိုးရကလည်းအဲ့ဟာအတွက်ကိုကင်ကျွယ်ဖြေရှင်းပေးတယ်ဆိုရင်ကြီးကြီးကြပ်ဖြေစုခုတော့မထုတ်နိုင်ဘူး။စစ်တပ်တွေကလည်းလေယာဉ်မြေကိုသိမ်းတယ်လို့ကျွန်တော်တော်များများပြည်ပါတယ်။စစ်တပ်ကစီးပွားရေးထူထောင်ပြီးလုပ်နေတာပေါ့ဗျာ။အဲ့တော့ပုဂ္ဂလိကပန်းဆိုင်အကျိုးခံစား권တဲ့သူတို့ရဲ့တက်မတော်အကျိုးခံစား권ကိုအဓိကယူပြီးလုပ်နေတယ်ကျွန်တော်အဲ့ဒ
ါ Global Witness ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာ2000ပြည်နှင့်လေပိုင်းကစပြီးတိုင်းရင်းသားတောင်သူတွေရဲ့လေယာဉ်မြေတွေကိုစစ်တပ်နဲ့အာဏာပိုင်တွေကအတင်းအဓမ္မသိမ်းပိုက်ခဲ့ပြီးသူတို့နဲ့နှိစက်တဲ့စီးပွားရေးခရိုနီလုပ်ငန်းရှင်ကြီးတွေကိုငှားရမ်းပြီးတော့ rubber လုပ်ငန်းကိုလုပ်ကင်ခွင့်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ဒီမြေယာတွေကိုအတင်းအဓမ္မသိမ်းပိုက်ခဲ့တဲ့ကိစ္စမှာစစ်တပ်နောက်တစ်ခါလက်ရှိစိုက်ပျိုးရေးဝန်ကြီးဦးမြင့်လှိုင်အပြင်လက်ရှိအာဏာရပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးနဲ့စိန်ဝှက်မုံကုမ္ပဏီတို့ပါဝင်ပတ်သက်နေကြောင်း Global Witness ရဲ့စုံစမ်းမှုတွေအရတွေ့ရှိထားတယ်လို့ဆိုပါတယ်။ Global Witness အဖွဲ့အနေနဲ့ဒီနေ့ဖေဖော်ဝါရီလကကုမ္ပဏီကိုဆက်သွယ်မေးမြန်းရမှာကုမ္ပဏီပိုင်ရှင်ဖြစ်သူဦးမောင်မြင့်ကဒီဆွဆွဲချက်တွေဟာမှန်ကန်ခြင်းမရှိကြောင်းနဲ့ကောလာဟလတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။2013ခုနှစ်အကုန်လောက်ရောက်ချိန်မှာအတင်းအဓမ္မသိမ်းယူထားတဲ့လေယာဉ်မြေဧကပေါင်း5တန်းကျော်လောက်ရှိနေပြီးစီးပွားရေးကုမ္ပဏီတွေကိုအာဏာပိုင်တွေကပြန်လည်ငှားရမ်းခဲ့တယ်လို့ဆိုပါတယ်။အများစုကတော့ rubber စိုက်ပျိုးရေးလုပ်ငန်းလုပ်ကင်နေကြောင်းရေးသားထားပါတယ်။ဒါအပြင်တောင်သူတွေဘက်ကသူတို့စိုက်ပျိုးနေတဲ့မြေတွေအသိမ်းခံရချိန်မှာလေယာဉ်မြေအခွန်ဆောင်ထားတဲ့ပြေစာဖြတ်ပိုင်းတွေကိုပြပေမဲ့68ရာခိုင်နှုန်းလောက်ဟာရော့ကျေးမရခဲ့ကြဘူးလို့ဆိုပါတယ်။အခုလိုတောင်သူတွေစိုက်ပျိုးလုပ်ကင်စားတောက်တဲ့လေယာဉ်မြေတွေကိုသိမ်းပိုက်ပြီးအခြားမြေယာတွေကိုအစားထိုးပြန်မပေးနိုင်ဘူးဆိုရင်တောင်သူလယ်သမားပြည်ထနာဟာကြီးမားနေမှာဖြစ်တယ်လို့ဦးအောင်သိန်းကပြောပါတယ
်။ဒီသူတို့လေယာဉ်မြေကိုလိုအပ်ချက်အသိဉာဏ်ဆိုစားလေယာဉ်မြေကိုသူတို့အကောင့်တွေပေါ်ပြီးတော့သူတို့လုပ်ကံကိုပြန်ပေးဖို့သူတို့လိုချင်တာပဲငွေကြီးပေးလို့သူတို့ကဒီငွေကြီးပုံမှာလေသူတို့ဘလို့မှသူတို့လုပ်ကံစားတော့တတ်တာမဟုတ်ဘူးအဲ့တော့နေရာမြာသူတို့ရဲ့ဘဝပေါ်တော့သူတို့ရဲ့ဒါအဓိကအားထားရအလုပ်တစ်ခုဖြစ်တဲ့အားထားရလုပ်ငန်းတစ်ခုဖြစ်တဲ့သူဒီနေရာမြေကိုသိမ်းယူပြီးတော့အခြားနေရာမြေကိုပြန်အစားထိုးမပေးနိုင်ကြရတော့ဒီနေရာမှာပြဿနာတွေရှိနေဦးမှာပဲ
ဒီအစီရင်ခံစာကိုပြုစုဖို့ရှမ်းပြည်အရှေ့မြောက်တရုတ်နိုင်ငံနယ်စပ်တဝိုက်ကဒေသတွေမှာစုံစမ်းလေ့လာခဲ့တာဖြစ်ပြီးရွာပေါင်း12ရွာကတိုင်းရင်းသားတောင်သူပေါင်း124ဦးကိုလူတွေ့မေးမြန်းခဲ့တာဖြစ်တယ်လို့ Global Witness အဖွဲ့ကပြောပါတယ်။ဒါ့အပြင်အစိုးရတာဝန်ရှိသူတွေနဲ့အငိမ့်စားစစ်တဲ့အရာရှိတွေအပါအဝင်လူ20ဦးကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာဆွေးနွေးနေတဲ့အမျိုးသားမျိုးရပေါ်လစီနဲ့မျိုးရအတုံးချမှုဆိုင်ရာမူကြမ်းအစ်တစ်ဟာအာဏာပိုင်တွေအရင်သိမ်းထားတဲ့လေယာဉ်မြေတွေကိုစစ်တပ်နဲ့ခရိုနီတွေကပဲအကျိုးခံစား권ငွေချေးယူ권အခွန်ကင်းလွတ်ခွင့်ရမှာဖြစ်တဲ့ဆိုတဲ့အချက်ပါနေတာကြောင့်နောက်ကျောင်းပြန်ဆွဲနေတဲ့ဥပဒေသားဖြစ်တယ်လို့လူအခွင့်ရေးနဲ့လေယာဉ်မြေအခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကလည်းဝေဖန်ထောက်ပြထားပါတယ်ရှင် အခုဆက်လက်တင်ပြမယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ္ဘာတော့ချင်းပြည်နယ်ဝန်ကြီးချုပ်ဦးဟုံငိုင်းနဲ့ VOA တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါဒီချင်းပြည်နယ်ထဲမှာပြည်နယ်အစိုးရဘာတွေဆောင်ရွက်နေသလဲဆိုတာကိုလည်းကြားဖို့ရှိပါတယ် VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းဟာခါမြို့ကိုရောက်ဆင်မှာတွေ့ဆုံမေးမြန်းထားတာပါရှင်
မင်္ဂလာပါလို့မာယိုဟု
တ်ကဲ့ပါကျမတို့ဒီဝန်ကြီးချုပ်ရုံးကန်းကိုကျမတို့ PO American တောင်ကိုယ်တိုင်လာပြီးတော့မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အထူးပဲဝန်သားစွာကျေးဇူးလက်ခံပါတယ
်ဟုတ်ကဲ့ပါတယ်ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာပေါ့နော်ဒီပြည်နယ်တွေရှိတဲ့အနေမှာဒီချင်းပြည်နယ်ကဒီဖွံ့ဖြိုးမှုနောက်ကျဆုံးနဲ့ဖြစ်နေတဲ့လမ်းပန်းဆက်သွယ်ရေးမှာလည်းတိတ်ကိုခက်ခဲနေပါတယ်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဆိုတာအခြေခံအဆောက်အအုံကြီးအားနည်းချက်ပေါ့လေဒီအခြေခံအဆောက်အအုံကြီးတိုးတက်ဖွံ့ဖြိုးလာအောင်လို့ဝန်ကြီးချုပ်တယောက်အနေနဲ့ဘာတွေများဆောင်ရွက်ထားတာရှိပါလဲရှင
်ဒီခက်ခဲမှုနဲ့ဒီဆင်းနောက်ပါမှုအကြောင်းရင်းကဒီကတကယ်လမ်းပန်းဆက်သွယ်မှာတော့အခြေခံတယ်ငံတော်ကငကိုကလေးကဒါကိုသိရှိရတော့ပဲတော်များချင်းပြည်နယ်ကိုဒါပြည်နယ်နဲ့မျှအောင်ကူညီထောက်ပံ့ပေးခဲ့တာပါလမ်းမဆက်တော်မှုမှာနှစ်ပိုင်းရှိတာပေါ့ပထမပိုင်းကပါလဲဆိုတော့ကျောင်းဒီပြည်ထောင်စုကနေမှာစီမံခန့်ခွဲတဲ့ပြည်ထောင်စုဘတ်ဂျက်နဲ့ဆောင်ရွက်တဲ့လမ်းဆိုပြီးတော့ main အဓိကကြားတဲ့လမ်းရှစ်လမ်းနောက်တစ်ခါကျောင်းပြည်နယ်အစိုးရဘတ်ဂျက်နဲ့ဆောင်ရွက်မယ်ပြည်နယ်လမ်းဆိုတော့လမ်း20နောက်ကြားထဲမှာတော့ဒီဟိုကြေးရချင်းဆက်လမ်းတို့ဘာတို့ကတော့ကြေးလက်တို့နတ်တလားတို့ဒီနောက်အလှူရှင်တွေနေရာတွေကလည်းဝိုင်းပြီးတော့ဆောင်ရွက်ပေးတာနဲ့ဆောင်ရွက်တာပေါ့လေတစ်ဖက်ကဖြစ်စီဆောင်ရွက်တာပါအဲကြောင့်အခုဆိုလို့ရှိရင်ကျောင်းကလမ်းတွေကတခုတခုဒါတွေမြို့နယ်တွေဆိုရင်လည်းမပေါက်တဲ့မြို့နယ်တွေမရှိတော့ဘူး။တမျိုးနဲ့တမျိုးအားလုံးဆက်သွယ်လို့ရပြီ။ကတ်တရာလမ်းအမကြီးတို့တွေ့တဲ့အတိုင်းမှာအပြည့်စုံဖြစ်နိုင်သေးတာပဲရှိပါတယ်။ဒါကလည်းပဲမကြခင်ကျောင်းကအဓိက main လမ်းဖြစ်တဲ့ကလေးတိုင်းငင်ဖလန်းဟာခါနောက်တစ်ခါတိုင်းငင်ကနေတီတီကနေမှဒီရီလမ်းနောက်တစ်ခါကန်ကောဟာခါလမ်းဒါနဲ့ပတ်သက်ပြီးတော့ကတ်တရာလမ်းဖြစ်ဖို့ကြက်ကချင်းဝင်နဲ့လည်းဒီ2015 2016ပတ်သက်နှစ်ကစပြီးတော့အခုလုပ်မှာဖြစ်ပါတယ်ပြည်တော်စုအစိုးရအဖွဲ့ကလည်းပဲနောက်ပြည်တော်စုဒါဆော်လွေဝန်ကြီးဌာနကလည်းကြက်ကနဲ့ပူးပေါင်းပြီးတော့သူအတင်းသာခေါ်ပြီးပြီလို့သိရပါတယ်ဒါဆက်လုပ်မှာဖြစ်ပါ
ဟုတ်ကဲ့ပါနောက်လျှက်စစ်မီရရှိရေးပေါ့နော်လျှက်စစ်မီရရှိရေးနဲ့ပတ်သက်ပြီးတော့ဟိုဒီအခုဒီမှာလမ်းတစ်လျှောက်မှာတွေ့ခဲ့ပါတယ်တာဝါတိုင်းကြီးတွေလေတော်တော်လေးလေးဟိုခန့်ခန့်ခန့်ခန့်ဆောက်ထားတာရှိပါတယ်အဲ့တော့အဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဒီလျှက်စစ်ဒါအဖြန့်ဝေရေးမှာရောဘယ်အပိုင်းအထိပေါ့ဥမာအောက်ခြေဒီကျေးလက်ဒေသတွေအထိရောဖြန့်ပြူးနိုင်မှာပြီလားရှင
်ဟိုကျောင်းကဒီကျေးလက်မီလင်းနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းရှိတော့ပေါ့မြို့တွေရဲ့မီလင်းရင်းနဲ့ကျေးလက်မီလင်းဆိုပြီးတော့နှစ်ပိုင်းရှိတော့ကျေးလက်မီလင်းနဲ့ပတ်အရင်ကတည်းကကျောင်းကတားနိုင်တဲ့ဒီတေတဘာဝရရှိတဲ့ရေအားလျှက်စစ်နဲ့အဓိကထားခဲ့တာပေါ့နောက်တခါမြို့ပေါ်မှာကြတဲ့အခါကျတော့နိုင်ငံတော်ကနေမှရားလှက်စစ်ရတဲ့ဟာဥမာဆိုပါဆိုကျောင်းမင်းတက်လူနောက်တခါဟာခါဖလန်နောက်တီတီဒွန်ဆန်တီလိုဟာမြို့တွေကရားလှက်စစ်လေးနဲ့တန်လောက်ပြီးတော့ပေါ့နောက်မလုံလောက်တဲ့အခါရောနောက်ရားလှက်စစ်မရတဲ့မြို့တွေကြတဲ့အခါဒီစေဒီစီနဲ့ဒါမောင်းတဲ့ဒီအင်ဂျင်တွေနဲ့ပြီးရတာပေါ့လေသူတို့ရှိခဲ့တာဒါဒီဖက်ပိုင်းကြတဲ့အခါရမှာမဟာတာလိုင်းကိုကျောင်းကစဖွင့်ပြီးတော့ကျောင်းကအကြီးကမြို့တော်ဖြစ်တဲ့ဟာခါကို2023ကနေစပြီးတော့စီမံပြီးတော့ပေးလာတာ။အောင်းကပါပြီးတော့2နှစ်3နှစ်အတွက်သူမှချင်းပြီနဲ့မြို့တိုင်းပေါ့လေအလုံးဒါမဟာတာလန်ရရှိမှဖြစ်ပါတယ်။နောက်ကျောင်းကကြံခဲ့မှာကတော့ထန်တလန်ပေါ့လေထန်တလန်ကတော့အရင်ဆုံးကကျောင်းကဒီရားလျှက်စစ်ကနေပေးတဲ့ဟာခါနဲ့ထန်လန်ခွဲပြီးပေးခဲ့တယ်။ဟာခါကဒီမဟာတာလန်ရတဲ့ခါရတော့ဟာခါကိုပေးတဲ့ဟာပါအလုံးကိုထန်တလန်ကိုကျောင်းကထွက်ပြီးတော့ပြေးလိုက်ပါတယ်အဲကြောင့်ထန်လန်ကလည်းဒါတင့်တင့်တဲ့ရဟိုရပါတယ်နွေရာဒီပါနည်းနည်းလေးတော့ခက်ခဲရှိအောင်မှာဒါကတော့ဒီဇယ်စီအင်ဂျင်နဲ့ဆက်ပြီးတော့ဖြီးမှာဖြစ်ပါတယ်ဒါလည်းတော့များလာတဲ့ပုံမှာဆက်ပြီးတော့မဟာတာလန်နဲ့ချစ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်အခုနာမကြီးမေးတဲ့ဒီကြေးရော်တွေပေါ့လေကြေးရော်တွေနဲ့ပတ်သက်ပြီးတော့ကျောင်းမှာနှစ်လိုက်နဲ့ဒီစီမံချက်နဲ့တော့လုပ်တယ်မဟာဒီရားလျက်စစ်မရဟိုမရနိုင်ဘူးဆိုလို့ရှိရင်ကျောင်းကဒီဆိုလာစနစ်တမ်ပေါ့လေအဲ့ဒါလေးတွေနဲ့နိုင်ငံတော်ကကြေးလက်ကပံ့ပိုးပေးတာနဲ့ဆောင်ရွက်နေပါတယ်နောက်တစ်ခါကျောင်းကအစင်းနံပါတ်ကရတဲ့ဟာတွေနဲ့လုပ်နေပါတယ်နောက်ကျောင်းကဒီတခြားအကူအညီတွေကရတဲ့ဟာတွေနဲ့ဒါဆက်ပြီးတော့လုပ်နေပါရခိုင်တော်လေးတော့ကြံသေးတာပေါ့လေရောပေါင်းပြောရမယ်ဆိုလို့ရှိရင်1433ရောလောက်မှာဒါတဝက်လော့တာတာတော့ကြံနေသေးတာပေါ့လေဒါဆက်လုပ်ရမှာဒီမဟာတာအလိုင်းကနေမှာကြေးရော်တွေပေးဖို့ကိစ္စနဲ့ပတ်သက်လို့တော့အခုသမရာကြီးဒီနှစ်ခရီးစဉ်မှာပေါ့လေပြီးခဲ့တဲ့ဒါဖေဖော်ဝါရီလခရီးစဉ်မှာပဲပြည်ထောင်စု ဒါလျှက်စီဝန်ကြီးဥက္ကမဆိုနဲ့တွေ့ပြီးတော့ဒီလိုအပ်တဲ့ဟာလေးတွေကိုကူညီပေးဖို့တင်ပြရတဲ့အခါသူတို့ကဆက်လုပ်ပေးမယ်ပြောပါတယ်ဆိုလိုချင်တာကမဟာတာအလိုင်းကနေမှာကြီးရော်ဒီမှာဒီ
ဟိုဆက်ချောက်ရောက်တော့တာဒီဟာနဲ့ပတ်သက်ပြီးတော့မဟာတာအလိုက်နဲ့ချင်းပြီးတော့ရတော့မှာဖြစ်ပါတယ်။ဟုတ်ကဲ့။နောက်တစ်ခုကျွန်မအခုတော်တော်တတိထားမိတာပေါ့ပကံသွားတဲ့နိုင်ငံသားခီးတွေတွေကနေပြီးတော့ပကံကနေပြီးတော့သူတို့ကားတွေနဲ့ဒီချင်းပြည်နယ်ကိုတက်ပါတယ်။အဲ့တက်တဲ့နေရာမှာလဲသူတို့ဟိုနမတောင်တို့ဘာလို့ပဲကိုရောက်တာပေါ့နော်။ပြီးတော့အဲ့မှာရှိတဲ့တဘာဝဒီ eco tourism လို့ခေါ်တာပေါ့တဘာဝတောတောင်ရေမြေလေ့လာမယ်အဲ့မှာရှိတဲ့ဒေသခံတွေရဲ့မျိုးရာယဉ်ကျေးမှုတွေလေ့လာမယ်ဥပမာဆိုသူတို့ပရဲထိုးထားတဲ့အမျိုးသမီးတွေကိုစိတ်ဝင်စားတယ်ပေါ့အဲ့လိုမျိုး tourism
ပေါ့နော်ခီးသွားလုပ်ငန်းကိုတိုးချဲ့ဖို့ရှိပါလားရှင်။အရှိပါတယ်ကျွန်တော်ကတာကိုလည်းလေးနဲ့ထားပါတယ်ကျွန်တော်ကပြည်ထောင်စုဒီဝန်ကြီးပေါ့လေခေါ်တဲ့ခရီးနဲ့လည်းဒါတွေ့ဆုံပြီးတော့လုပ်တဲ့သူနဲ့သူလည်းကျွန်တော်ကဒါနေမြေဆင်းပြီးတော့ကျွန်တော်အားလုံးတော့ခဲ့တယ်အဲဒီတော့ကကုမ္ပဏီလုပ်ငန်းချင်းတွေပြီးမှဒါကုမ္ပဏီပေါင်းဆက်ရှိခုကြော်တော့မှလာပါတယ်ဟိုတုံးလေးကျင်တော်လ ตามหมายประสงค์ย้อนนี่ไปเนาะเพราะหญิงไหนหมู่อย่าเลยไปจองอ่ะที่อคันบ่งาเสออสุเลยสิดีเนี่ยสู้ยากก็สิมันคันค่อยปั่นค่อยชื่อเด้สุเลยตัวจองอ่ะแหละตาคันงาเสออกมาเบชิมีเนี่ยว่าชื่อดีดาวอย่างเนี่ยไปจองอ่ะสิมันลูกเด้ออกุสวยฮอดเด้ด้วยกัมเพลมาสวยตาออกปีอะได้สิมีมีเนี่ยคู่ตรงคู่อ่ะปอลาเนาะตีเด้โหตูหว่าฤทธิ์เลยชื่อดาวเออชื่อลาไปตลอดอะคุณน่ะ ดีตากําเล็บบ่นอกมินตามาแล้วกูบายโหอาลีฤบ่ดีทาชื่อแล้วอู้สุลุษินดาทอกของญี่ปุ่นนี่ก็เนี่ยมาตัวอ่ะดีชามิ้วอ่วนมาสนิทชาลีเนี่ยตาโหเอสโออ่ะบ่เมสซอซอโลเนี่ยโหตัวป้องอยู่ลุกนี่หาลีฤชื่อออกบ่เลยถ้าตองไว้มาตาตุ๊ดแต่ละเนี่ยถ่าชื่อบ่นักงานชาตาคยูตั้วละหมู่อ่ะตอลีมะละตู้ตอจองอ่ะตีมาเพ่มาจ้ะรอ ဒီမေမေရလစ်လာရမယ်အချိန်နေအားနေတာပေါ့လေဒါလည်းကျွန်တော်ကဖန်သီးမှုပိုင်းလေလုပ်ယူရအောင်ပါပေါ့ဟိုမှာဆိုတော့ဟောင်းတွေရဲ့နေရင်ပြပြနာလို့ဒေသထူးခြားတဲ့ဟာလေးတွေကိုပြင်ဆင်လာယူရတလင်ပြထင်းထင်းတဲ့ဟာလေးတွေပြဒါလေးတွေလို့ပြီးတော့ဆွဲဆောင်ရအောင်ပါပေါ့လေဒီဖက်ပိုင်းမှာလည်းပဲကျွန်တော်ကနိုင်ငံခြားသားခရီးတွေတဲတွေတော်လာတာပူများလာပါတယ်တစ်နှစ်တည်းအခုတွေးတယ်နဲ့အမကြီးတို့အခုမြ သူ3ခုလောက်ပဲရှိတယ်လူက50လောက်ရောက်လာမယ်ဆိုရင်မကျောင်းမှာထားစရာနေရာမရှိတော့အဲအဲ့ဒါကြောင့်လည်းဒေသခတ်တွေလည်းလုပ်ဟိုလုပ်ငန်းရှင်တွေစီယုံမှုနဲ့ဆောင်ရွက်ပါတယ်အောက်ပြည်ကလာပြီးတော့ဒီမှာအလုပ်လုပ်တဲ့ကုမ္ပဏီကြီးတွေသူတို့တတ်နိုင်တယ်လက်ဝိုင်းပြီးတော့လုပ်ပေးပါလို့ကျောင်းကသူတို့နဲ့ဆွေးနွေးပါတယ်မကြာခင်မှာတော့ကြော်ထင်ပါတယ်ဒီမှာလည်းဟိုတယ်ကြီး2ခု3ခုတော့ပေါ်လာပါလိမ့်မယ်ဟုတ်အလားတူပဲကြာနဲ့မြို့တွေကလည်းအဲ့ဒီများလာတယ်လူတွေကစိတ်ဝင်စားလေရင်းနှီးမြှုပ်နှံမှုဒီဖက်ကိုအားတာလာမှာကျောင်းကဘာပြောပြောကျောင်းကချင်းမီနဲ့လူတယံစာဒရှားပါတယ်ဒီလိုဟာမြို့ဟိုကိုတိုင်ကလည်းကြိုးစားပြီးတော့ဆောင်ရွက်ရမယ်ထုတ်ပုံနဲ့ပတ်မြင်ရမှာမရှိတဲ့ဒေသမျိုးမှာကျောင်းကအီကိုတူရီဇင်ကိုအားကိုးရမှာပဲအီကိုတူရီဇင်နဲ့ပဲကျောင်းကလည်းရှားရမှာ
ဟုတ်ကဲ့ပါကျမဒီရောက်တုံးကြုံတုံးပေါ့လေမကြခဏကြားကြနေရတဲ့ဒီချင်းပြင်းနေဘာသာရေးလွတ်လပ်ခွင့်ပေါ့နော်အဲ့ဒါကလည်းဟိုတလို့လေးရပဲဒီလက်ဝက်ကတိုင်းကိစ္စပေါ့အဲ့ဒါလည်းဟိုနားလည်မှုတွဲကြတယ်လို့ကြားပါတယ်ဟိုဘာသာရေးနေမြေမဟုတ်တဲ့သာသနာနေသာသနိကနေမြေမဟုတ်တဲ့နေရာမှာသွားပြီးတော့ site တဲ့အတွက်ကြောင့်မလို့ခွင့်ပြုမိတ်မရဘူးဆိုတဲ့ဟာမျိုးခွင့်ပြုမိတ်မတောင်းမင်းနဲ့ site တဲ့ဆိုတဲ့ဟာမျိုးပေါ့လေမကြခဏကြားပါလေလက်ဝက်ကတိုင်းကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်လို့ရောဝင်ကြီးချုပ်အနေနဲ့ဘယ်လိုများပြောချင်ပါလဲရှင
်ဩတော်လေးဒါအစ်မချမ်းမြစ်ရပါပဲဒါကတော့ဟိုကျောင်းကဟိုရှင်းပြပါတယ်ကျောင်းဟိုဆရာတော်တွေနဲ့လေဒီခရိယံခိုင်ပေါင်းဆုံးဆရာတော်တွေပေါ့လေအရင်ဆုံးကတော့ရှိခဲ့တာအမှားမြစ်ဒါကျောင်းမငင်းပါသူတို့ကဒါကိုပြောတဲ့ခါကျတော့မှတ်နေကျွန်တော်မငင်းဘူးတချို့ကတော့ရှိခဲ့တယ်ဥမာရောက်ကနိုင်ဖြတ်တဲ့ကိစ္စတို့ပါလို့ဟိုဒီအဆောက်အဦနဲ့ပတ်သက်ပြီးဆက်မဆောင်ရမယ်ဟိုဟာကိစ္စတားမြစ်တဲ့ကိစ္စတွေကျွန်တော်ကဒီခရိယမှာဒီလိုရှိတယ်လို့ပဲပုဒ်တာဘာသာမှာလည်းကျွန်တော်ကတိမ်ဝန်ခွင့်ပြုချက်မရလို့ကျွန်တော်ပြီးလို့မရပါဘူးဒီအတိုင်းကိုကျွန်တော်ရှင်းပြသူကပြစ်မှတ်တစ်ခုအနေနဲ့ကျွန်တော်ကိုယူဆကြကျွန်တော်မဟုတ်ဘူးကျွန်တော်ကဥပဒေနဲ့ညီတရားကိုကျွန်တော်ကလုပ်ရတယ်နောက်အလားတူအခုဒီဖက်အစိုးရလက်ထက်မှာကျောင်းကပြည်ထောင်စုသာသနာ့ဝန်ကြီးဌာနကနေမှာဒါ ဒီ2024ခုနှစ်နိုဝင်ဘာလမှာ20ရက်လား21ရက်လားမသိဘူးအဲ့မှာကျွန်တော်အချင်းနဲ့ဆိုရသာနာရေးဒီဟာတွေနဲ့ပတ်သက်ပြီးတော့လုတ်ပိုင်ခွင့်ထွက်လိုက်တယ်ထွက်လိုက်ပြီးရနောက်မှာကျွန်တော်ကက်ဘိနက်တင်တယ်ကက်ဘိနက်မှာလည်းကျွန်တော်ကဒီအများစုကခရီးရမယ်ဝန်ကြီးတွေမှာလည်းကျွန်တော်ကပုံသားပါတာရှိရဆိုရင်ဒါ3ယောက်လောက်ပဲရှိရပါတော့3ယောက်4ယောက်ပဲရှိရပါတော့ဈာနဲ့ဟာတွေခရီးရမယ်အဲ့ look the pity pitted or such a chessy body. I'm a di dana in a pata dana niga o dana o di niga saw on saw raru pinaru a titi saw sadipo, the old yam logana. The sessy pison puluan. A luma moho bennet. A go drong a three lello pitaka mune to Kayanoga lumo, macanchin a pada ikis up pinna, who Luia led to a kusaya and on a Korean pinna. The Haka solution da one hanga lolution Korean over Aloma. ออกไปก็ลาได้วันทั้งอ่ะล้วนไอ้หลูမျိုးဖြစ်နေတာခါကြတော့အမိုးမခန့်ချင်တဲ့ခါကြတော့စားပြီးတော့လုတ်တယ်လမ်းဟာစလိုက်ကြတယ်ကဒရင်ပို့နိုင်အဲလုတ်တဲ့လူကလည်းငါတို့ကပြောလုတ်ရလုတ်မှာပဲဆိုတော့အဲ့လူဥပဒေအကြောင်းလဲကြောင်းကျင်တယ်ဥပဒေအကြောင်းကနေမှာဒါဟိုတရားသူရဲ့အစင်သုံးလောက်ကနေမှာထွက်တဲ့လူကနေမှာတက်တက်မဲ့တဲ့လူမျိုးလုတ်လာတာတိလာတဲ့ခါကျတော့ငါခေါ်ဆွေးနွေးလို့မရတော့တရားတို ူပါတယ်ဆိုလို့လုံးဟာဒါအစိုးရအနေနဲ့ခတ်လို့မရဘူးဂိုင်းမောင်းဆောင်ဆရာတော်တို့လည်းကျွန်တော်ဆွေးနွေးတယ်ခတ်မှမှာခေါခါရွေးအဲ့ဒါလက်ခံတယ်ကျွန်တော်ခရိုင်းတော့မပြောရှင်ပြည့်နဲ့တဲ့တော့ပြောရလိမ့်မယ်ခိုးရပါပစ္စည်းကိုလက်ခံတယ်လူကခိုးရပါမှာသူကလည်းညှိစွန်လိမ့်မယ်အဲ့တော့ဆရာတော်တို့မဖြစ်စေချင်ပါဘူးခါရုဖြစ်စားမရှိဘူးဒီဟာနေနဲ့ပတ်သက်ပြီးတော့ခါရုလူချင်းကြောက်ပေးမယ်ခါရုကဒီမြေကိုဒီဟာတွေရဲ့ထူတာကိုလက်ခံမပြနိုင်အသေးချောက်လိုက်ဒီနေရာလုပြီးသားကိုဒီ3ရက်ကကြောက်မှရှိနေတာကိုချောက်လိုက်ကြောက်ပေးမယ်နိုင်ငံတော်ကပါပြီးတော့ကြောက်ပေးမယ်အဲ့လိုမျိုးအထိကြောက်လက်ရောပေးပါတယ်လက်ရောပေးတယ်ဆိုဖြစ်တဲ့ဖြစ်တဲ့တယ်လို့လည်းအားလုံးကမြင်လို့ပါကြောက်ပေးမယ်ဒီတစ်ခါပြောပါတိုးတော်သူတို့ကနောက်တခါမှအေက40ကြောက်49ရေကလည်းမပါရဆိုတော့ကြောက်မှမြို့နယ်မှာဒီလိုအပ်တဲ့လုံချုံရဲ့ရဲတပ်ခွဲ3ခွဲထားရမှာတစ်ခွဲကိုအင်က900ကြောက်ပါအဲ့ထားဖို့တကူရထားတဲ့ခါကြီးကိုကျောင်းကဘလို့လို့ပေးနေအခက်ခဲရှိပါတယ်။ဒါတွေနဲ့ပတ်သက်ကျောင်းကတမင်သက်တဲ့ live page တွေပြုတယ်ဆိုတော့ကဲဒါကတက္ကနာခင်ဗျားတို့တခြားဒီဆောက်လုပ်မဲ့အတိတ်တို့လုပ်ရမယ်ကျောင်းဒီဖက်ပိုင်းမှာကျောင်းကိုအနာလွှဲပြီးတော့ခင်ဗျားတို့ဘာကျောင်းကန်းခွက်ခဲ့။ဘာတားခဲ့။ကျောင်းတားခဲ့တာနေမွတ်စလင်ဒီ2ယောက်3ယောက်ပဲရှိတယ်ဖလားမှာမွတ်စလင်ပလီကြီးကိုသူကအကုန်လုံးအုပ်လိုက်ပြီးအတိုးမှာသူကချောက်လည်းမချောက်ထားနဲ့အတွင်းမှာပြင်းပြင်းလာအဲ့ဒါကိုပြေးပြနောက်မှာရုတ်တရက်ကြီးအစ်စ်ကြီးလို့ပေါ်လာတဲ့အခါသိပြီးတော့အဲ့ဒီကမတိကြဘူးလေအဲ့ဒီခါရမှာပြန်တားမြစ်ပြီးတော့ဥပဒေကြောင့်အရေးယူတာပါတာကြီးနဲ့ပတ်တယ်အဲ့ဒီတစ်ခုပဲကြောင့်အရေးယူတာရှိတယ်လို့ခါရုအစ်စ်မှကျွန်တော်ကွန်ပျူတာရဲ့ကက်ပီတယ်ကလည်းခါရုဝန်ကြီးတွေအကုန်သိတာပဲလို့ကျွန်တော်ပါတစ်ခုမှအရင်တုန်းကအဟောင်းတွေလှမ်းလှမ်းပြီးတော့ဒါနဲ့ပဲတိုက်တာဒါကတော့ဟိုသူတို့လည်းကိုရှင်းစာပါတယ်ဒါတော့ပါတာကြီးကလော့လောက်ခွဲဘလော့ပဲရှိတယ်ဆိုခံခဲရတဲ့ဟာဒါပဲသူကတတိယနေတော့ဒါပဲဘယ်လို့မှလုပ်လို့ရမှာလည်းမဟုတ်ပါဘူ
းဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပ
ါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာရှင်ချင်းပြည်နယ်မှာပြုပြင်ပြောင်းလဲရေးတွေဂျိုးပန်းဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးတော့ရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေအကြောင်းကို VOE ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကချင်းပြည်နယ်ဝန်ကြီးချုပ်ဦးဟုံငိုင်းနဲ့ဟာခါမြို့မှာတွေ့ဆုံမေးမြန်းထားတာပါရှင်။တနင်္လာနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00ခွဲအထိတိကျပါရှင်မနက်9:00အထိဆက်လက်ထုတ်လွှင့်မှာပါလိုင်းတိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်း9:00 ခွဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ဒီဘဘွဲကိုနိုင်ငံကလေးကစောက်ကြည့်လူတွေဝေရောက်လေးလာခွင့်ပြုလိုက်ရုံနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာလားဆိုတာ
ဒါကတော့2015ရွေးကောက်ပွဲစောက်ကြည့်လေးလာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြမယ်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မှာအပြည့်စုံနားဆင်ရမှာပါဒါအပြင်တက်ကြီးစကားအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့မအေးတနာကျော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်လာပါရှင်။ VOE ကိုရေးလာတဲ့ဒေါရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်ဒေါရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်အဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ဒေါရရှင်ရဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်။မြန်မာပြည်စကိုင်းတိုင်းတမူးမျိုးကပြည်သူတို့ပါဆိုပြီးတော့ဟိုတယ်တော်တုံးကပဲစာရေးလာတဲ့ကိုကျော်ထွန်းကတိတ်မကြခင်မှာပဲစာတစ်စောင်ထပ်ပြီးတော့ရေးလာတာပါ။သူကတော့ VOA ကနေသူ့စာလေးထုတ်လွှင့်ပေးလို့သူ့အတွက်အများကြီးအကျိုးများသွားစေရပါတယ်ဆိုပြီးတော့အခုလိုမျိုးကျေးဇူးတင်စာလေးရေးလာပါတယ်ရှင်
။ကျွန်တော်ရဲ့မတ်ပုံတင်ပျောက်ဆုံးတဲ့အကြောင်းနဲ့အသည့်ပြုလုပ်တဲ့အခါမှာအခက်အခဲတွေတွေ့နေရတဲ့အကြောင်းကို VOA အမေရိကန်တန်ကမဟိဒနာကျော်ရဲ့မြန်မာပြည်ကဘေးစာကန္တာကိုလိမ့်မှုပြီးတော့အီးမေးလ်နဲ့ရေးသားပေးပို့ခဲ့ပါတယ်။ဒီကရနေစတင်မာလာဆယ်ရက်နေ့ကပြပုတ်ခဲ့တဲ့စာဟုဒီဇင်ဘာလ1ရက်နေ့က VOA ကနေအတန်ထုတ်လွှင့်ခဲ့ပါတယ်။မြန်မာနိုင်ငံလောက်ဝကဝန်ကြီးဌာနရဲ့မိုးပွင့်စီမံကိန်းကတော့နေရာကွက်ကြားရွာတက်တဲ့မိုးလို့ဖြစ်နေပါတယ်။ VOA ရဲ့ကျေးဇူးကြောင့်လေးလအကြာလောက်မှာကျွန်တော်ရဲ့မတ်ပုံဒီဇန်နဝါရီလ23ရက်နေ့မှာငွေကုန်ချင်းမရှိဘဲချက်ချင်းရရှိခဲ့ပါတယ်။စကိုင်းတိုင်းတမူးမြို့မှာနေထိုင်တဲ့ကျွန်တော်ကျော်ထွန်းကနေပြီးတော့ VOA အမေရိကန်တန်ကိုလေးစားစွာနဲ့အထူးကျေးဇူးတင်ရှိပါတယ်။
ဒီတမူးမျိုးကသောရရှင်ကိုကျော်ထွန်းက VOA မြန်မာအသံရဲ့ကျေးဇူးကြောင့်ဒီလိုမျိုးမှတ်ပုံတင်ချက်ချင်းပြုလုပ်ရရှိသွားသဖြင့်ဝမ်းလဲသာလေးလေးလေးစားအထူးလဲကျေးဇူးတင်ပါတယ်ဆိုပြီးတော့သူကပြောလာပါတယ်ဒီသောရရှင်ကသက်ဆိုင်သူမိသားစုတွေနောက်ပြီးတော့သက်ဆိုင်ရာပုဂ္ဂိုလ်တွေမိတ်ဆွေအပေါင်းအသင်းတွေအားလုံးကိုလည်းကျမ်းမာပါစေကြောင်းဆုတောင်းပြီးတော့အထူးကျေးဇူးတင်ရပါကြောင်းလည်းပြောချင်ပါတယ်ဆိုပြီးတော့စာရေးလာပါတယ်အဆင်ပြေတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင် VOA ကထုတ်လွှင့်ပေးတဲ့အစားကြောင့်မဲလားသက်ဆိုင်ရာကသူတို့ဖာသူတို့လှုပ်ပေးရင်းနဲ့ပဲကျမတို့စာထုတ်လွှင့်လိုက်တဲ့အချိန်နဲ့တိုက်ဆိုင်သွားသလားဆိုတာကတော့ကျမတို့ဘက်ကတက်အပ်ပြောနိုင်မယ်မထင်ပါဘူးเนาะ။ဘာပဲဖြစ်ဖြစ်ကိုကျော်ထွန်းရဲ့အမှတ်ပုံနဲ့ကိစ္စအဆင်ပြေတယ်ဆိုလို့ဝမ်းသာရပါတယ်။ VOE ကအမှတ်တကနှစ်ကုန်ပိုင်းမှာထုတ်လွှင့်ပေးလိုက်တဲ့ဥဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ပြီးတော့များစွာနှစ်ထောင်အားရအသိပညာပွားရသဖြင့်ကျေးဇူးတင်လာပါစီဆိုပြီးရေးလာတဲ့သောရရှင်ကတော့မိထီလာကသောရရှင်တဦးဖြစ်ပါတယ်။သူရဲ့နာမည်ရေးလာပေမဲ့လည်းမြန်မာနိုင်ငံကနေပြီးတော့စကန်ဖတ်ပြီးတော့ပို့လိုက်တဲ့အစားထဲမှာနာမည်လေးပြက်သွားလို့မိချီလာမျိုးကသောရရှင်ဆိုတာပဲပြောလိုက်နိုင်ပါတယ်နော်ဒီသောရရှင်က
ဆရာတက်ကြီးစကားအရငါးများရာမှာငါးရဖို့သာအရေးကြီးတယ်ဆိုတဲ့အဆိုကိုအတွေ့အမြင်အယူအဆအမျိုးမျိုးနဲ့ရှုထောင့်အသီးသီးကဆွေးနွေးတင်ပြပေးတာဟာနာယူမှတ်သားအသည့်တရားပွားစရာအတိပင်ဖြစ်ပါတယ်ကျွန်တော်အနေနဲ့ဆရာကိုမြစ်တန်ရခံပန်ကြားလိုတာလည်းရှိပါတယ်ငါးများရာမှာငါးရဖို့သာအဓိကဖြစ်ခြင်းများများရဖို့လဲလိုခြင်းငါအမျိုးအစားအလိုက်ရအောင်ယူနိုင်ခြင်းစတာတွေဟာပြင်ပသဏ္ဍာန်များသာဖြစ်ပြီးအတွေးအခေါ်အယူအဆအဓိကကျလိုက်မယ်မဟုတ်ကြောင်းအတွင်းသဏ္ဍာန်ဖြစ်တဲ့သူ့အသက်ကိုတတ်ရတယ်ဆိုတဲ့အသည့်ကိုချင်းစာနာတတ်ရမယ်ဆိုတဲ့အသည့်ဂိယုဏတရားပွားများရမယ်ဆိုတဲ့အသည့်အတ္တအကျိုးကိုသာကြည့်ပြီးစားသုံးလိုတဲ့ဆန္ဒကိုဖြည့်ဆည်းတဲ့တပတ်သူပျက်စီးရာပျက်စီးကြောင်းပြုတဲ့အပြုအမူလို့သိရမယ်အသည့်တို့ရှိတဲ့အကြောင်းကိုလည်းထောက်ပြသတိပေးဆွေးနွေးလိုပါတယ်ငါးများရာမှာငါးရဖို့အဓိကရေဘူးပေါက်တာမလို့ချင်းရေပါဖို့သာအဓိကနှလုံးသားနဲ့အလုတ်မလုတ်အုံနောက်နင့်သာအဓိကထားအလုတ်လုတ်သူများစိနစ်အချက်မှာမတရားတာမရှိဘူးဆိုတဲ့ဆောင်ဘက်ကိုလက်ကင်ပြုတ်သူများအားဆုံးမတွင်တင်မှုကိုမလုတ်မီဘာဝနာပွားရမယ်ဆိုတဲ့အသည့်ကိုပေးပြီးတွင်တင်မှုပွင့်ဝင်လင်းလင်းပြုတင်ပါကြောင်းမေတ္တာရခံတင်ပြပေးစေလိုပါရခင်ဗျာ
ဒီတော်ရရှင်ရဲ့တုံ့ပြန်ချက်ကိုဗီဒီယိုကိုအမြဲတမ်းနားထောင်နေဆရာဝန်ဖေလည်းကြားမယ်ထင်ပါတယ်မနက်ငယ်က
နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတစောင်ကိုပြောပြချင်ပါတယ်။သူကတော့မှန်မှန်ကန်ကန်တင်ပြတဲ့သတင်းမီဒီယာကိုကြိုက်ပါတယ်ဆိုပြီးတော့သောရရှင်ချစ်လေးဆိုတဲ့သောရရှင်ရေးလာပါတယ်
။ပြည်သူတယောက်အနေနဲ့နိုင်ငံတနိုင်ငံမှာရှိတဲ့မှန်ကန်တဲ့သတင်းမီဒီယာကိုကြိုက်လို့ပါ။ကျွန်တော်တည်တော့ပြောရရင် VOE သတင်းမီဒီယာဟာပြည်သူတွေအတွက်ပြည်သူဘက်ကဆယ်စုနှစ်ပေါင်းများစွာယက်တီပေးနေတာကြောင့်ဆက်လက်ယက်တီပေးပါ။ဝန်ထမ်းပေါင်းများစွာတဲ့ကဝန်ထမ်းတချို့ကမှန်ကန်တဲ့သတင်းမီဒီယာကိုရှိန်ကြတယ်အားပေးနေပါတယ်။ကောင်းမွန်သောမှန်ကန်သောပြည်သူ့ဘက်မှအမြဲယက်တီနေသောမီဒီယာတစ်ခုအဖြစ်ဆက်လက်ယက်တီပေးပါယက်တီပေးနိုင်ပါစေ
။ချစ်လေးဆိုတဲ့သောရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြခင်မှာတော့အကြဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတပုတ်နဲ့ထုံးစံတိုင်းပဲဖျော်ဖြေပေးပါမယ်။ဒီတစ်ပတ်ဖျော်ဖြေပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့ 50 Shades of Grey ဆိုတဲ့ခက်ကြံကြံချစ်ခန်းတိုက်ခန်းတွေပါတဲ့ပြားခွက်တွေနဲ့ဇာတ်ရင်တိဆောက်မှုကြောင့်ပရိသတ်တွေရဲ့တုံ့ပြန်မှုမျိုးစုံရရှိနေတဲ့ရုပ်ရှင်ကားတွေကအဇက်ဝင်တည်ဖြစ်ပါတယ်။ British House ဆိုတော့ Ellie Goulding တီးဆိုထားပြီးတော့ Love Me Like You Do ဆိုတဲ့တခြင်းလေးဖြစ်ပါတယ်။နားဆင်ကြည့်ပါဦးနော်။ You're the light, you're the night, you're the color of my bloodYou're the cure, you're the pain, you're the only thing I wanna touch. Never knew that it could mean so much, so much. You're the fear, I don't care, cause I've never been so high. Follow me through the dark, let me take you past the satellite. You can see the world you brought.Golden သီဆိုထားတဲ့ Love Me Like You Do ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်မြန်မာတဲချစ်သောရရှင်နေအတွက်မြန်မာတခြင်းလေးတစ်ပုတ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဖျော်ဖြေပေးဖို့ရှိပါတယ်နော်အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးသွားပါမယ်ရှင်ကျွန်တော်ကတော့နမောင်မြို့နယ်ဆယ်ကြီးကပါဆိုပြီးတော့ VOE ရဲ့တဆင့်သက်ဆိုင်ရာကိုပြောချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ကိုချင်းစာတတ်သူဆယ်ကြီးမောင်ပါတဲ့ဒီသောရရှင်ကသူတို့နယ်မှာတွေ့နေရတဲ့အခက်အခဲကိုအခုလိုမျိုးရေးလာပါတယ်
ကျွန်တော်တို့ကြေးရွာသူကြေးရွာသားတွေလာဝကရုံးမှာမှတ်ပုံနဲ့သွားလို့ဖို့ထောက်ခံစာသွားယူတာပဲဖြစ်ဖြစ်ခရီးသွားဖို့မှတ်ပုံနဲ့မရှိလို့ယာယီထောက်ခံချက်ယူတာပဲဖြစ်ဖြစ်အဲ့ဒီလိုထောက်ခံချက်ယူရင်ထောက်ခံချက်တစ်စောင်ကိုတထောင်ပေးရပါတယ်တက္ကသိုလ်ဝင်ခွင့်ရှောက်လွှာအတွက်ထောက်ခံချက်ထောက်ခံစာသွားယူရင်ကျပ်3000တောင်းပါတယ်နောက်ရှိပါသေးတယ်နိုင်ငံခြားအလုပ်လုပ်ဖို့ထောက်ခံချက်သွားယူရင်တစ်စောင်ကိုကျပ် 1000 ကနေ 1000 ခွဲအထိတောင်းပါတယ်ပူပြီးဆိုတာကကျွန်တော်တို့တောင်သူတွေအသီးအနှံတွေလှိုင်လှိုင်ရလို့အလှူလှုပ်ဖို့အတွက်တီဆိုတီးမှုဖို့မြို့နယ်အုပ်ချုပ်ရေးမှူးကြီးစီမှာဆိုင်းမိတ်တောင်းတဲ့အခါအုပ်ချုပ်ရေးမှူးရုံးကိုဘာမှငွေကြေးမပေးရပါနဲ့အောက်ခြေဝန်ထမ်းကဆိုင်းမိတ်တစ်စောင်ကို1000ပေါ်တင်တောင်းပါတယ်အကယ်၍သက်ဆိုင်ရာကစုံစမ်းမေးမြန်းမယ်ဆိုရင်ကျွန်တော်တို့ဆယ်ကြီးထမ်းမင်ကုန်းကြောက်ခွက်ဒန်းနလွန်ပင်ပင်းမြို့လက်ခုတ်ပင်ကုန်းဆောင်တောင်တောက်တရက်ချင်းအဲ့ဒီကြေးရွာသူကြေးရွာသားတွေစီမှာစုံစမ်းလို့ရပါတယ်ခင်ဗျာနိုင်ငံတော်ကဝန်ထမ်းတွေဂုံတိခမကြဘူးနဲ့လက်ငွေတွေမစားကြဘူးဘယ်တော့ပဲအတန်ကြားနေရပါစေဗျာတကယ်ကိုလွန်းလို့အခုလိုတိုင်ကြားလိုက်ရပါတယ်ခင်ဗျာ
ဒ ဒီတော့ရှင်ကသူတို့နယ်မှာကြုံတွေ့နေရတဲ့ဒီအာဂရိလိုက်စားမှုအကြောင်းကို VOA ကတဆင့်အများသိအောင်ပြောချင်ပါတယ်ဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်တစ်ခွဲဆက်နဲ့ပတ်သက်ပြီးပြောချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်အမှတ်5ရပ်ကွက်မှာတစ်ခွဲသားနဲ့ပရိဘောကရောင်းဆိုင်ကနေပြီးတော့လိုအပ်တဲ့တစ်တွေကိုရပ်ကွက်ထဲမှာပဲခွင်းနေပါတယ်ဆက်မှုစုံမှာတစ်မခွဲဘဲနဲ့ရပ်ကွက်ထဲမှာဒီဇယ်အင်ဂျင်ဆက်နဲ့တစ်ခွဲနေတာတစ်နှစ်ကျော်ကြာနေပါပြီကျောင်းသားတွေအတွက်လည်းအနှောက်အယှက်ဖြစ်ပါတယ်ကျမကြီးကလည်းထိခိုက်စိတ်နိုင်ပါတယ်ဒီတော့လူနေရပ်ကွက်ထဲမှာလုံးဝမရှိသင့်တဲ့ဒီဆက်ကိုတပ်ဆိုင်ကနေပြီးတော့တားဆီးပိတ်ပင်ပေးပါလို့ VOA ကနေတဆင့်တင်ပြခြင်းပါတယ
်တစ်ခွဲဆက်ကြောင့်ပြည်သူတွေအနှောက်အယှက်ဖြစ်ရတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာတာပါဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ပါမယ်နော်မြမသချင်းကြိုက်တဲ့သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရဲ့မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုဆက်ပြီးတော့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။မြန်မာနိုင်ငံမှာရှိတဲ့သောရရှင်တွေအတွက်ကတော့မြန်မာသချင်းတွေကစမ်းမှာမဟုတ်ပေမဲ့လည်းကျမတို့ VOA ကိုကမ္ဘာအနှံ့ပြားမှာရောက်နေတဲ့တခြားမြန်မာသောရရှင်တွေလည်းနားဆင်အားပေးတာမလို့မြန်မာသချင်းလေးတစ်ပုဒ်လည်းအမြဲတမ်းထည့်သွင်းပြီးတော့ထုတ်လွှင့်ပေးဖို့အချိန်ချန်ထားရတာပါနော်။ဒီတစ်ပတ်တော့စာတူတူလေးနဲ့တေးတောင်းလာတဲ့သောရရှင်တွေလည်းသချင်းလက်ဆောင်ပေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းတစ်ပုဒ်ရှိပါတယ်။ကိုဝင်းနိုင်မြင့်ဆိုတဲ့သောရရှင်ကကျွန်တော်ကိုလက်ဆောင်ဖြစ်တဲ့သချင်းတစ်ပုဒ်ပေးပါဆိုပြီးတောင်းဆိုလာတာပါ။ကျမဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့ပြီးခဲ့တဲ့တစ်ပတ်ကမှကျွန်မစပြီးတော့နားဆင်ဖူးတာပါသချင်းတိတ်ပြီးတော့မတစ်တော့တဲ့သချင်းလေးဖြစ်နိုင်ပါတယ်နော်ဆိုတော့နီနီခင်စော်ကမီးဆန်နီနဲ့အတူတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်ဒီသချင်းလေးနားထောင်ကောင်းလို့သောရရှင်တွေကိုလည်းတေးလက်ဆောင်ပေးဖို့တတိယလိုက်တာပါဒေးတောင်းလာတဲ့ကိုဝင်းနိုင်မြင့်ကဒေးချစ် VOA သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
Blue kanzayame thee daane lele pyo twatte se kong twa bire new moon za lap da nga se te do nyonya jim shi ba holding galo be nimble be tim shi pit twasha amne sa chen nei ma nem tom che na le pe ye khaza gwe pe ma ne na che lo na te re a da ne to sa kwa a bo dwe lo che lo je na ye
sapi na bwaji twa bi nyen nyet khe de mi law myai lo jwan bi twi tam ka yo bam che a wa myo ga nin phyet si ma phit ka bo lo 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 la ne sait jai myi ji paw ko cha nit chaw ne shin kin tin kan ta yin la yin mo paw myat lo ka za chaw ra pe sa paw nga tem phit khe le ma do ma nin ga u chin na bu lo jo sa phin kwe ti cha ma pe sa chin be me le now ta ma pe sa ba shi te le di cha ma shong be chin be me le now ta ta show them she lo boo again a mielo nya nya ta twa de a nge wan ne mu mya ne nga le na pa twa ka ya de chit tu pyin pyin shu za kwe mye bo cha ya ka ya de ble phyu mye ye u nya twa le le ngem kwa tem twa ne min pyo me so a long dukha be
ကင်ဇိုနဲ့မစ်ဆန်ဒီတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါရှင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမန္တလေးအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။နေတကယ်စေကောင်းမီမပြောင်းနိုင်တော့ဘူးဆိုလေတော့ပါ so far ချက်ပါ나ရဲ့နာနာကနေစပီးပြတ်တာ나ရဲ့စာလုံးလုံးမမပေါ်နိုင်မမေးနိုင်လို့ပါ
ကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့သရရှင်တွေကိုလည်းဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါ။နိုင်ငံတကာကိုရွေးကောက်ပွဲလေးလာစောင့်ကြည့်ခွင့်ပေးရင်အကျိုးထူးမှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။
လာမယ့်2025အောက်တိုဘာလကိုမြန်မာလက်ကမ်းမှာကျင်းပမယ်လို့ကြေညာထားတဲ့ယူကော့ပွဲကိုနိုင်ရောက်လေ့လာဖို့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ကာတာဖောင်ဒေးရှင်းနဲ့ EU ဥရောပသမ္မတတို့ကိုဖိတ်ခေါ်သွားမယ်လို့သမ္မတရုံးဝန်ကြီးဦးစိုးသိန်းကကြေညာပါတယ်။ဒါဆက်အာဏာရှင်တွေအာဏာရယူထားတဲ့1962ကစပြီးရင်းနဲ့1960ကျော်ကာလအတွင်းပထမဦးဆုံးကနိုင်ငံတကာယူကော့ပွဲလေ့လာဆောင်ကြည့်သူတွေကိုဖိတ်ခေါ်မှုဖြင့်စိုက်ယူနိုင်ပါတယ်။အဲဒီရုပ်ောက်ပွဲမှာတော်ရင်တိုင်းနာသမဂ္ဂအင်အားစုတွေကတီထောင်ထားတဲ့ပါတီတွေဝင်ရောက်ရှင်ပြန်မှုမပြုနိုင်သေးတဲ့တိုင် NLD နဲ့တိုက်ခိုက်အင်အားစုတွေပါဝင်အရွေးချယ်ခံရမယ်ဆိုရင်ဖြင့်အတော်တန်ပါဝင်မှုရှိတဲ့ရုပ်ောက်ပွဲလို့သတ်မှတ်နိုင်မှာကြောင့်လည်းအရေးကြီးတဲ့ရုပ်ောက်ပွဲတစ်ခုလို့ပြောနိုင်ပါတယ်။ဒီရုပ်ောက်ပွဲကိုနိုင်ငံတကာအေးရာစောင့်ကြည့်သူတွေဝင်ရောက်လေ့လာခွင့်ပြုလိုက်ရုံနဲ့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ောက်ပွဲဖြစ်လာမှာလားဆိုတာဒီကတော့သုံးသပ်ပြန်ပြသွားပါမယ်။
ရွေးကောက်ပွဲတစ်ခုလွတ်လပ်ပြီးတရားမျှတမှုရှိသလားမရှိဘူးလားဆိုတာအပိုင်းလေးပိုင်းပိုင်းပြီးလေ့လာသုံးသပ်နိုင်ပါတယ်။ပထမတစ်ပိုင်းကဘာအတွက်ဘသူတွေကိုရွေးချယ်ရမှာလဲဆိုတာဖြစ်ပါတယ်။ဒုတိယကတော့ရွေးကောက်ပွဲကိုဒိုင်းလူကြီးတပွဲကျင်းပပေးမယ်ရွေးကောက်ပွဲကော်မရှင်။တတိယကတော့ပြိုင်ပွဲစည်းမျဉ်းစည်းကမ်းတွေကိုပြောနိုင်တဲ့ကော်မရှင်ဥပဒေနီးဥပဒေတွေနိုင်ငံရေးပါတီများမှတ်ပုံတင်ခွင့်ဆိုင်ရာဥပဒေတွေနီးဥပဒေနဲ့စည်းမျဉ်းစည်းကမ်းတွေဖြစ်ပါတယ်။စတုတ္ထနောက်ဆုံးအပိုင်းကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပါပထမဆုံးချက်ဘာအတွက်ဘသူတွေကိုရွေးချယ်ရမှာလဲဆိုတာသိနိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာသမ္မတအုပ်ချုပ်ရေးလို့အကြံပြင်းပြောနိုင်ပါတယ်ဒါပေမဲ့လည်းသမ္မတကိုပြည်သူတွေကဓာတ်ရိုက်ရေးချယ်ခွင့်မရှိသလိုရွေးကောက်ခံအမတ်တွေကကြီးပဲရွေးချယ်တာမျိုးလဲမဟုတ်ပြန်ပါဘူးရွေးကောက်ခံအမတ်တွေနဲ့ကာကွယ်ရေးဦးစီးချုပ်ကခန့်နဲ့25ရာခိုင်နှုန်းသောတမတော်သားအမတ်တွေပေါင်းပြီးသမရရွေးချယ်သမရကမှအစိုးရဖွဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပြီးအုပ်ချုပ်တာမျိုးပါဖွဲ့စည်းပုံမှာအဲ့လိုပြဋ္ဌာန်းထားတဲ့အတွက်ကြောင့်လဲစစ်ဘိုလ်ချုပ်ဟောင်းတွေဦးစီးတဲ့ပြည်ခိုင်ဖြိုးလိုပါတီဟာရွေးကောက်ပွဲမှာအမတ်နေရာ34ရာခိုင်နှုန်းလောက်ရတာနဲ့တမတော်သားအမတ်တွေနဲ့ပေါင်းပြီးသမရတယောက်တင်မြောက်နိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိပါတယ်NLD ပါတီလိုပါတီမျိုးကတော့အမတ်နေရာ68ရာခိုင်နှုန်းကျော်နိုင်မှသာသမရရွေးချယ်နိုင်အစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါနောက်ပြဿနာတစ်ခုကဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးမှာဒေါက်ဆန်းစုကြည်ကိုသမရဖြစ်ခွင့်မရအောင်တားမြစ်ထားတဲ့အချက်ပါရှိနေတာပုံမှ261မှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကခန့်အပ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိနေတာတွေကြောင့် 2008 ဖွဲ့စည်းပုံအရကျင်းပမယ်ဒီရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ပါဘူး။ဒါကြောင့်လဲဒေါန်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်စေခြင်းရင်ဖွဲ့စည်းပုံကိုအရင်ပြင်းဆိုပြီးပြောဆိုနေတာဖြစ်ပါတယ်
။ဒုတိယအချက်ကတော့ရွေးကောက်ပွဲကိုဒိုင်းတစ်ပွဲကျင်းပပေးမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအစစ်စစ်သောကော်မရှင်အဖွဲ့ဝင်တွေပါ။လက်ရှိကော်မရှင်ဥက္ကဋ္ဌဦးတည်ရေးဟာအရင်ဆရာနာရှင်ဖြစ်ဆက်တိုင်းဖြစ်ကောင်းဆောင်တယောက်ဖြစ်ပြီးဒီခံတို့ပါတီကောင်းဆောင်တယောက်လည်းဖြစ်ခဲ့ပါတယ်။နောက်အစစ်စစ်သောကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးလိုလိုဟာလည်း တမလို့အရာရှိဟောင်းနေကြီးပဲဖြစ်ပါတယ်ဒါကြောင့်ဒီရုပ်ဘွဲကော်မရှင်ကနေလွတ်လပ်ပြီးတရားမျှတတဲ့ရုပ်ဘွဲဖြစ်အောင်ပြပပေးမယ်ဆိုတာယုံကြည်လို့အလွန်နေပါတယ်ဒီရုပ်ဘွဲကော်မရှင်ဥပဒေနည်းဥပဒေနိုင်ငံရေးပါတီများမှတ်ပုံတွေညှိဆိုင်ရဥပဒေနည်းဥပဒေတွေစီမင်းစည်းကမ်းတွေဟာလည်းဒီဘဘွေတစ်ခုကိုတမန်တမကြကြပြပပေးဖို့ရည်ရပြတ်ထန်တာမျိုးမဟုတ်ပဲကော်မရှင်ကနိုင်ငံရေးပါတီတွေကိုအချိန်ပြည့်ထိန်းချုပ်ခွင့်ရခြင်းနဲ့ဥပဒေညီဥပဒေတွေဖြစ်နေတဲ့အတွက်ဒါနဲ့ဒီဘဘွေတရားမျှတလွတ်လပ်ဖို့အာမခံချက်မရှိနိုင်ပါဘူးနောက်ရေးကြည့်ပြဿနာတစ်ခုကအခုဒီဘဘွေကျင်းပဖို့ခုနလလောက်ပဲလိုတော့တဲ့အချိန်ကြီးမျိုးရမျိုးတော်ဒီဘဘွေတွေကိုအရင်ကပုံမှန်စနစ်နဲ့ပဲကျင်းပမလားပြာလို့ခေါ်တဲ့အချိုးကျကိုစားပြုစနစ်နဲ့ကျင်းပမလားဆိုတာကိုမသိနိုင်သေးတာပါ
နောက်တစ်ခုကရွေးကောက်ပွဲဖြစ်စင်ပါရွေးကောက်ပွဲကာလနီးလာတဲ့ဒီကနေ့အချိန်ထိနိုင်ငံမှာခိုင်လုံတဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူစီရင်မရှိသေးပါဘူးလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအရင်စစ်အစိုးရကစိတ်ကြိုက်ကျင်းပခဲ့တဲ့2010ရွေးကောက်ပွဲမဲစီရင်ကိုပြန်မသုံးသလိုငွေကြေးအများကြီးအကုန်ကျခံကောက်ယူထားတဲ့တကောင်စင်းကစင်းတွေကိုလည်းမတုံးဘူးလို့ဆိုထားပါတယ်။ဒါကြောင့်မှန်ကန်တဲ့မဲစင်းရရှိရေးအပြင်မဲဆန္ဒနယ်မြေတက်မှတ်တာကိုစလဲလောင်းနယ်မြေစင်းတင်သွင်းတာမဲဆွေစီယုံတာမဲယုံတိဆောက်တာမဲယုံနဲ့မဲရီတွက်တာတွေကိုစောင့်ကြည့်တာဆွဆွဲပစ်တင်မှုတွေပြုလုပ်ကြတာစသဖြင့်ရွေးကောက်ပွဲဖြစ်စဉ်မှာပြဿနာတွေအများကြီးကြုံကြရပါအောင်မယ်။ဘလို့ပဲဖြစ်ဖြစ်နှစ်ပေါင်း60ကျော်အတွင်းနိုင်ငံတကာရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုဖိတ်ခေါ်လေးလာမှုပြုစေခြင်းကိုတော့ကြိုဆိုရမှာပါပြီးခဲ့တဲ့2010ပြည့်ရွေးကောက်ပွဲတုန်းကတော့မဲပေးတဲ့နေ့မှာကော်မရှင်ဟာရန်ကုန်အခြေစိုက်တန်ယုံနဲ့အဖွဲ့အစည်းတချို့ကိုတိုင်းနယ်ပြည်နယ်တချို့ကရွေးချယ်ထားတဲ့မဲယုံတချို့ကိုပေးကြည့်ခဲ့ပါတယ်လွတ်လပ်လပ်လပ်လေးလာစောင့်ကြည့်ခွင့်ပေးတာမျိုးမရှိတဲ့အတွက်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိတယ်မရှိဘူးဘာမှမပြောနိုင်ခဲ့ကြပါဘူ
းအခုဝေပြုမဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့ရုပ်ောက်ွယ်လေးလာစောင့်ကြည့်ရမှာအတွေ့အကြုံများတဲ့စနစ်တကျဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ရုပ်ောက်ွယ်ကြီးလွတ်လပ်ပြီးတရားမျှတမှုရှိလာအောင်မဆောင်ကျေးပေးနိုင်တဲ့အချိန်ရုပ်ောက်ွယ်ရဲ့အရေးသေးကိုတော့မှန်မှန်ကန်ကန်အသေးပြတ်နိုင်ရမှာမို့ကြိုးကြိုးအပ်ပါကြောင်းသုံးသပ်ပြပြလိုက်ရပါတယ်
တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အင်တာနက်ကနေနားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ကွာလွန်ပူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာတိုင်းပြည်ကိုခင့်မိပြီးစီးပွားရေးမှာထိတ်တန့်ရောက်အောင်ဖန်တီးပေးခဲ့သူဖြစ်ထင်ရှားပါတယ်။တစ်ဖက်မှာလည်းတိုင်းပြည်အနာကိုထိန်းချုပ်တာအတိုက်အခံတွေကိုနှိမ့်ကုတ်ခဲ့တာတွေလို့အနှုတ်လက္ခဏာတွေလည်းရှိခဲ့တာပါစင်ကာပူနိုင်ငံရဲ့အာနေချက်အာသာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူနိုင်တာဘာတွေရှိသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးစီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညထုတ်လိုက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းသောတာရှင်တွေစောင့်မျှော်နားဆင်ဖို့ဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ထုတ်လိုက်မဲ့တက်ကြီးစကားအစီအစဉ်မှာတော့2015ခုနှစ်မှာဥပြပြထွက်လာတဲ့စာရေးဆရာဦးအမောင်ရဲ့စာအုပ်တုပ်အကြောင်းဆရာဦးစွမ်းရည်ကမိတ်ဆက်ပြောပြထားပါတယ်ရှင
်။ကျေပေါ်ညမေခင်ဗျာခင်ဗျာဒီနေ့ကျွန်တော်တရင်တော်ခုပြေးကြပါလေစာအုပ်ကောင်းတော့ကိုဖတ်ရတဲ့အကြောင်းမှာအမကြီးကမိတ်ဆွေတခိုင်းမျိုးသူရာကတခုတခါလူလို့ရှာကြည့်ပေးလိုက်လို့ဖတ်ရပါတယ်။ဒါအုပ်ကတော့ကြရားဆရာ၊ဘာသာပြန်ဆရာ၊သတင်းစာဆရာ၊အစီဆရာကြီးဖြစ်တဲ့ဦးအမောင်ရဲ့စာအုပ်ပါ။2015ခုနှစ်မှာဦးဖြာဖြာထွက်လာတဲ့စာအုပ်။စာအုပ်အမည်က"အိုးကျောင်းအမရဲ့ကျောင်းကရေးစွန်စီတည်းအမောင်အစီ"တဲ့။မြန်မာစာပေလောကမှာဘာသာပြန်သုတ္တစာပေတွေအထက်များနေပြီမဲ့မြန်မာလူငယ်စာဖတ်ပိတ်ပါအတွက်တက်ရှိလက်ရှိမြန်မာသားရေးဆရာကြီးတွေရေးသားပြုစုတဲ့စာ စာအုပ်စာပေမျိုးကရှားပါနေတယ်လို့ကြားသိရပါတယ်ဟိုမှာပေါ့ဒီငယ်များအတွက်တည်တည်တိကျတဲ့အတွေ့အခေါ်စာပေမျိုးကြီးတဲ့စာရေးဆရာမျိုးကလည်းတော်ရှားနေပါတယ်လို့ကျန်ပါလေခုထွက်နေကြတဲ့စာအုပ်စာပေတွေမှာဒီငယ်များအတွက်အကျန်းနေညာနေတယ်လို့အကြက်ခတ်မိပါတယ်တိုးတက်ရေးကြည့်ပွဲမဂ္ဂင်းများချက်ကဒီမိုးနဲ့တို့ဥပဇီဟိုတို့ရေးကြတဲ့စာမျိုးတွေပေါ့အမောင်တဲ့ဓာတ်တူနေတော့ခြေတလန်းတို့ရေခုတ်ပါဆိုတဲ့စာမျိုးတွေပါဒီစာမျိုးတွေကဒီချက်ချီလေမရိုးနိုင်တယ်လို့ဘယ်ခင်မှအရိုးသွားနေတော့မဟုတ်ပါဘူးကျွန်တော်တို့နိုင်ငံကမတူတက်သေးတဲ့နိုင်ငံဆိုတော့တူတက်ရေးစာပေဟာအမြဲလိုအပ်နေမှာပါပဲခုဦးအမောင်ရဲ့တာအုပ်ကအသေးစာအုပ်ပါအသေးဆိုတာကသတင်းပေတူတက်စာပေဆုံးပါမျိုးနဲ့ကွာခြားပါတယ်အမောင်အသေးကြီးကအတွေးခေါ်ကိုရသပါအောင်ရွေးခွဲထားတယ်လို့သူစားပါတယ်အသေးဆိုတာမျိုးကလည်းရသຫນွေတဲ့စာပေတစ်မျိုးပဲလို့သူစားပါပါတယ်ခုခါဦးအမောင်ရေးသားနေတဲ့အသေးများဘောင်ကျုပ်စာအုပ်ကမှသူတို့ခြားကြတောင်းတန်ခေါ်ရဲ့ဘိုးဝေတည်တန်ကဲနေတယ်ဆိုတာသိတာပါလေစာအုပ်အမီကိုကတောင်းပါနေပါတယ်သူတင်တရားကြီးတစ်ခင်ကိုတော့မိုက်ရဲ့တောင်းဒီကတောင်းတန်ဒီဆောင်းလာတွေကိုလန်းဆက်တပ်ပါနေပုံရပါတယ်တကယ်ရောဆရာကြီးရဲ့တောင်းဆုံးမတွေကလည်းအချူတွေပါပဲတပြားအချူတွေပါအချေးဆိုတဲ့စကားမပေါ်လေလို့ပါသူကမောင်ကဆရာကြီးရဲ့တောင်းလံကိုဆက်လက်လွတ်ထူရင်းလူငယ်တွေကိုတောင်းလံလက်ဆင့်ကမ်းကျင်တဲ့စေတနာဖြစ်ပုံရပါတယ်သူကမောင်ရဲ့စေတနာအတိုင်းတောင်းတာတောင်းဆရာတောင်းတကာတောင်းမှာလို့တောင်းကြွေတွင်သေးသည်လို့ဖတ်ချင်းကြွေးကြော်လိုက်ပါတယ်
ကျွန်တော်မကွိုင်းပါခင်ဗျာတကြီးစကားအစီအစဉ်ကိုကြပြဆရာဦးစွမ်းရီကတင်ဆက်သွားရပါရှင် VOA မြန်မာပိုင်းကိုသောရရှင်တွေဆက်သွယ်လို့ရတဲ့ဆိုရင်အမြန်ဆုံးရောက်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကပြောပြမှာပါ။အ
ီရန်နိုင်ငံရဲ့နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ကန့်သက်ချက်ချမှတ်ရေးသဘောတူညီချက်ရရှိဖို့အတွက်အီရန်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ဆက်လက်ပြီးတော့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့နောက်ဆုံးသဘောတူညီမှုရတဲ့အဆင့်ကိုမရောက်နိုင်သေးပဲဖြစ်နေပါတယ်။ဆွစ်ဇာလန်နိုင်ငံမှာတန်တမာနေတွေ့ဆုံဆွေးနွေးနေကြရမှာအီရန်နိုင်ငံအနေနဲ့ယူရေနီယံတပ်စီယံမှာအသုံးပြုတဲ့ဘိုးခွာဆက်အရေအတွက်ကို6000အောက်မှာပဲထားရှိဖို့အတွက်ထားရှိဖို့နဲ့တပ်ဆင်ပြီးသားယူရေနီယံအများစုကိုရုရှားနိုင်ငံကိုပို့ထားဖို့ဆန္ဒရှိတဲ့အကြောင်းသဘောထားပြသခဲ့တယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာသမရရွေးကောက်ပွဲမဲရက်လက်အစောဆုံးဒီကနေ့မနေ့ပိုင်းလောက်မှာသိရနိုင်တယ်လို့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတနင်္ဂနွေနေ့ညနေပိုင်းမှာအရေးအမွေပြောဆိုခဲ့ပါတယ်။စနေနေ့ကမမျှော်လင့်မဲ့အခက်အခဲတချို့နဲ့နှောင့်နှေးကြမ်းကြာမှုတွေဖြစ်ခဲ့ပြီးတော့ဒုတိယမြောက်နေ့အဖြစ်တနင်္ဂနွေနေ့မဲပေးမှုအဆုံးသတ်ချိန်မှာပဲရုပ်မြင်သံကတန်ကြားကတဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့တာပါ။တခြားနေရာတွေမှာမဲယုံတွေပိတ်တဲ့အချိန်ပြီးနေနှစ်ခုမှာပဲမဲရက်လက်တွေကိုသိရသေးတယ်လို့သူကပြောဆိုခဲ့ပါတယ်။အီရန်ကကြောတော့နောက်ခံပေးထားတဲ့ဟော်တီတဘုံတွေတိမ့်ပိတ်ထားတဲ့နေမီတွေကနေဆက်လက်နေမီတွေကနေဆုတ်ခွာပေးပြီးတော့လက်လက်ချတာမျိုးမရှိသေးရင်ဆော်ဒီအာရေဗျာကဥဆောင်ပြီးတော့ယေမင်နိုင်ငံပေါ်လေကြောင်းကနေတိုက်ခိုက်နေမှုတွေကိုရပ်ဆိုင်းမှာမဟုတ်ဘူးလို့အာရဗ်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။တမရအဘ်ရာဘူမန်ဆော်ဟာဒီခေါင်းဆောင်နဲ့ယေမင်နိုင်ငံရဲ့တည်ဝင်အတိမတ်ပြုထားတဲ့အစိုးရပြန်လည်အုပ်ချုပ်ရမယ်လို့အာရဗ်အဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်ကပြောလိုက်ပါတယ်။
တရင်ချင်းချုပ်ကိုဥဆက်မိုးဝေကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်နန်ဒါချမ်းပါအင်ဂျင်နီယာကတော့အိုက်တင်ဦးတကူဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမဟုတ်စောင့်မျှော်နားဆင်ကြပါရှင်သွားရှင်အားလုံးကိုလည်းကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.